နေစရာအင်းမြေကွာမှာကြီးတစ်ချက်မှမပြည့်ရပဲလူနှစ်သန်းကျော်သေဆုံးရတဲ့ကိုရိုနာဗိုင်းရပ်စ်ဘယ်ကစလို့ဘယ်လိုဖြစ်တယ်လဲဆိုတာကပ်ရောဂါစဖြစ်ပြီးတစ်နှစ်ကျော်သွားချိန်ထိတိတိကျကျမသိရသေးပါဘူး။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရတဲ့ဇင်းမြစ်ကိုအဖြေရှာဖို့ကပ်ရောဂါစဖြစ်ပွားတဲ့တရုတ်နိုင်ငံဝူဟန်မြို့ကိုလည်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပညာရှင်အဖွဲ့လည်းဒီလ14ရက်နေ့မှအမှန်တကယ်ရောက်ရှိသွားပါတယ်။ဒီချိန်မှာတချို့နိုင်ငံတွေမှာဗိုင်းရပ်စ်ဒုတိယလှိုင်းတတိယလှိုင်းရောက်နေပြီးဗိုင်းရပ်စ်မျိုးပြောင်းဗီဇသစ်လဲကူးစက်ခံရတဲ့နိုင်ငံတွေကူးစက်ခံရပါပြီ WHO အဖွဲ့ဝင်နေတဲ့ American Eco Health Alliance ဥက္ကဋ္ဌဇီဝဗေဒပညာရှင်ဒေါက်တာပီတာဒက်ရှက်လည်းပါဝင်ပါတယ်ဒီအဖွဲ့ဟာကမ္ဘာ့ကျန်းမာရေးပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကဏ္ဍရပ်တွေကိုသုတေသနလုပ်ပါတယ်ကမ္ဘာတစ်ဝှမ်းပေါ်ပေါက်လာတဲ့ရောဂါတွေကိုအမျိုးအမည်ခွဲသူတည်တနာလုပ်ပြီးယောဂကြောင့်ခရက်တက်ရောက်မှုနဲ့ဘယ်ကစဖြစ်ရတယ်လဲဆိုတာခမှန်းပါတယ်တက်ရှူလမ်းကြောင်းဆိုင်ရာ SARS ယောဂဟာလင်းတို့ကစဖြစ်တယ်ဆိုတာလေ့လာခဲ့ပြီး2018မေမှလင်းတို့ကစဖြစ်ပွားတဲ့ Nipah virus ရင်းမြစ်ကိုဒေါက်တာပီတာဒက်ရှက်ကလေ့လာပါတယ်ကမ္ဘာမှာပေါ်ပေါက်လာတဲ့ယောဂတွေအများဆုံးဖြစ်ပွားတဲ့နေရာတွေကိုမြေပုံနဲ့ပထမဆုံးပြတဲ့အဖွဲ့ကိုဦးဆောင်သူလည်းဖြစ်ပါတယ်SARS coronavirus ကိုပြောတဲ့ဝက်တုကွေးကိုတွေ့ရှိပြီးတိုင်းရင်းသတင်းစာစီမာအရင်ကမသိဘူးတဲ့ virus တွေရှိတာကိုအမျိုးအမည်ခွဲဖို့မဟာဗျူဟာရေးဆွဲပါတယ်။ခုဖြစ်ပွားတဲ့ virus ဖြစ်လာနိုင်ခြေတစ်ခုဟာတိုင်းရင်းသတင်းစာခိုးဖန်းတဲ့လူတယောက်စီကတိုင်းရင်းဝူဟန်ကိုသေဆုံးလာရင်ပါလာရာမျိုးဖြစ်ကောင်းဖြစ်နိုင်တယ်လို့ဒေါက်တာပီတာဒက်ရှက်ကမှတ်ချက်ပေးပြီးပါတယ်။ဝူဟန်သားစိန်၅စိန်ပင်လယ်ဇာဈေးကစတင်ဖြစ်ပွားတဲ့ coronavirus ဟာအထောက်ထားတွေရလင်းတို့မျိုးစိတ်တမျိုးမျိုးကစဖြစ်တယ်လို့သိပ္ပံပညာရှင်တွေကယူဆထားပါတယ်အဲ့ဒီကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံကလင်းတို့တွေမှာ2013ကတွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်နဲ့တူတယ်လို့လည်းပြောကြပါတယ်တရုတ်သိပ္ပံပညာရှင်တွေကလည်းနောက်ဖြစ်ပွားမဲ့ဗိုင်းရပ်စ်ဟာတရုတ်နိုင်ငံကလင်းတို့တွေကစဖြစ်လိမ့်မယ်လို့စာရန်ပြုစုထားပါတယ်2002ခုနိုဝင်ဘာလကတရုတ်နိုင်ငံမှာ SARS တင်ဖြစ်ပွားသွားပြီးတဲ့နောက်ပညာရှင်တွေဟာလင်းတို့တွေမှာဘယ်လိုဗိုင်းရပ်စ်တွေရှိသလဲဆိုတာလေ့လာကြပါတယ်။မြန်မာနိုင်ငံကိုလည်းရောက်လာပြီးလေ့လာကြတာကိုစိတ်လန့်အမိမြေအသိဥက္ကဋ္ဌပေါ်ဝင်းကျင်ထိန်းသိမ်းရေးပညာရှင်ဦးဝင်းမျိုးသူကပြောပြပါတယ်
။မြန်မာနိုင်ငံမှာက North Smithsonian Biodiversity Institute ပေါ့အမေရိကန်နိုင်ငံဒီသူတွေနာအဖွဲ့က2018ကပေပါတစ်စောင်တင်ထားတယ်။အဲ့ပေပါကလည်းဆိုတော့ကျွန်တော်တို့ဒီကရင်ပြည်နယ်မှာတင်ကိုအဓိကပေါ့နော်ဒီအပိုးပေါ့ဟိုဒီလင်းတို့တွေမှာကိုရိုနာဗိုင်းရပ်စ်အပိုးအစ်ရှိနေတယ်နော်လက်ရှိတွေ့နေမျိုးစားလို့ပဲသူကနောက်ထပ်ဗိုင်းရပ်စ်အမျိုးစားအစ်နှစ်မျိုးကိုသူတို့တွေ့တယ်လို့သူဆိုတယ်အဲနှစ်မျိုးတွေ့တယ်ဆိုတော့ဒါကျွန်တော်တို့သိပ္ပံပညာရှင်တွေကြားထဲမှာစိတ်ဝင်စားမှုဟာဟုတ်ပြီဒီဗိုင်းရပ်စ်ကသူ့ဟာသူပိုးနဲ့ရှင်တွဲနေတာအဆင်ပြေတယ်နော်သူကသူဒါလူတွေကိုကူးဆက်တဲ့အဆင်မရဘူးဘယ်ချိန်မှာသူကဖောက်ပြန်ပြီးတော့နော်ဖောက်ပြန်ပြီးတော့လူတွေကိုကူးမလဲဆိုတာကိုကျွန်တော်ကြည့်ဖို့လိုတယ်မကြည့်ရင်ဘယ်လိုဖြစ်မလဲဒီလိုကိုရိုနာဗိုင်းရပ်စ်လိုပဲအလားတူပေါ့နော်အလားတူနောက်ထပ်ကပ်ရောဂါတွေကပြန်ပြီးတော့ကူးဆက်နိုင်တယ
်အဲ့ဒီလင်းတို့တွေကအစာရှာထွက်ရင်မိုင်300လောက်ထိပြန်တန်းနိုင်တာမို့ပြန်တန်းတဲ့လမ်းတစ်လျှောက်ပဲချိန်ထပ်ဖြစ်မလဲဆိုတာမသိနိုင်တဲ့ယောဂါတွေဖြစ်ဖို့အလားအလာရှိတဲ့ virus တွေဖျက်ချထားနိုင်တယ်လို့ပညာရှင်တွေကပြောပါရယ်။နမူနာ150ကိုစစ်ကြည့်တဲ့အခါမြန်မာနိုင်ငံကလင်းတို့တွေမှာ virus အမျိုးအစားသစ်နှစ်မျိုးတွေ့ရပြီးအဲ့ဒီတွေ့ခဲ့ရချိန်မှာလူကျန်းမာရေးကိုမထိခိုက်ဘူးလို့ပြောခဲ့ပါရယ်။ဒီ virus တွေအကြောင်းဆက်လက်လေ့လာရမယ်လို့လည်းဆိုပါရယ်။လင်းတို့တွေဟာပြန်တန်းနိုင်တဲ့တစ်မျိုးသေးသောနှုတ်တိုက်သရဝဖြစ်ပြီးပိုးမတွေကိုစားကြတာမို့တကယ်တော့အလယ်သမားတွေရဲ့မစ်စီဖြစ်ပါတယ်။တပတ်မှကြည့်ပြရင် SARS ကလင်းတို့ကစဖြစ်တာလည်းရှိနေပြန်ပါတယ်။ HIV ဆိုရင်ကွန်ဂိုနိုင်ငံကချမ်ပန်စီကတစ်ဆင့်လူကိုကူးတာ။ Ebola ဆိုရင်မျိုးဝင်ကြီးတွေကစဖြစ်တာ။ကျန်းငယ်တုတ်ကွေးဝက်တုတ်ကွေးစတာတွေကလည်းသရစ္ဆာကစဖြစ်တာ။ SARS ဆိုရင်လင်းတို့ကစဖြစ်ပွားတာတွေကိုပညာရှင်တွေကလေ့လာဖော်ထုတ်ခဲ့ပါတယ်။ခု COVID-19 ကပ္ပကပ်ရောဂါဘယ်ကစဖြစ်တယ်လဲဆိုတာစုံစမ်းနေပြီးပညာရှင်တွေယူဆတဲ့အတိုင်းလင်းတို့ကစဖြစ်တယ်လို့အဖြေထွက်ချင်လဲထွက်မထွက်ချင်လဲမထွက်ပေမဲ့ကုသရောဂါတွေဟာသရစ္ဆာကစဖြစ်တယ်ဆိုတာပညာရှင်တွေသက်သေထူပြီးဖြစ်ပါတယ်။ဒါကြောင့်လည်းကမ္ဘာတစ်ဝှမ်းမှာတာယန်သရစ္ဆာတွေရောင်းဝယ်ပေါက်ကားနေတာဟာလူသားတွေကိုရောဂါဖြစ်ပွားစေရုံမကမွေးမြူရေးသရစ္ဆာနိုင်ငံတကာကုန်သွယ်ရေးကျေးလက်လူမှုဘဝ ထာနေတာယန်သရစ္ဆာဥယျာဉ်နဲ့ဂေဟာစနစ်သဟဇာတဖြစ်မှုကိုပါအနေရှိတယ်လို့အမေရိကန်အမျိုးသားဇီဝနည်းပညာသတင်းအချက်အလက်ဆိုင်ရာဌာနကပြုစုတဲ့စာရမ်းမှာဖော်ပြထားပါတယ်ရှင်။